ရဲ့လားတူတော်မောင်းနိုင်ငံတနိုင်ငံရဲ့ယဉ်ကျေးမှုအဆင့်နှံကိုသိကျင်ရင်အဲ့ဒီနိုင်ငံကဖန်တီးထုတ်လုပ်နေတဲ့စာပေပကြီဂီတနဲ့ရုပ်ရှင်အနုပညာတွေကိုအကဲခတ်ကြည့်လိုက်ရင်သိနိုင်ပါတယ်။နောက်ပိုင်းမြန်မာရုပ်ရှင်ဖန်တီးမှုတွေဟာအရေးသွေးနှိမ်ပါနေတာများလာပြီးငါးပွဲရငါးစားချနေတဲ့ပြီးစလွယ်ရိုက်ကူးမှုတွေကြောင့်ပြည်သက်တွေကြားမှာပြင်းပြင်းထန်ထန်ဝေဖန်ခံနေကြရတယ်။ရုပ်ရှင်တရုတ်ဆောင်တချို့ကိုယ်တိုင်မြန်မာပေါ်ကားတွေရက်ဆိုတဲ့စာရန်ပါတီရှပ်တွေကိုဝစ်ဆင်ပြီးပြီးစလွယ်မရိုက်ကူးကြဖို့ဆန္ဒဖော်ထုတ်ကြတဲ့အနေအထားတည်းဖြစ်ကုန်တယ်။ပြောလဲပြောเสียပါငါတူဗီဒီယိုဇက်ကားတကားကို2ရက်3ရက်လောက်နဲ့အပြီးရိုက်ကူးနေကြတာဟာတကားလို့ပြောပြီးရည်လဲမီရပေါ်ကြောင်ကြောင်ဂလိထိုးပြီးရည်ခိုင်းနေတဲ့ဇက်ကားတွေကိုဖန်တရားတေးအောင်ရိုက်ကူးကြရင်ရေသာခိုးအမျက်ထုတ်နေကြတာများပါတယ်။အဲ့ဒီလိုပေါ်ကားတွေရိုက်နေကြတဲ့ဒါရိုက်တာနဲ့မင်းသားမင်းသမီးတွေကိုဝေဖန်လိုက်ရင်သူတို့ရဲ့စင်ကြီးကအကြီးတဲ့သူတွေရှိနေလို့ရိုက်နေကြတာပါတဲ့။ဒီဇက်ကားဟာprofessional မဆန်ဆုံးနဲ့စေတနာအမဲဆုံးသကလုံးဖြစ်တဲ့အပြင်ပရိသတ်ကိုပါစော်ကားရရောက်ပါတယ်မြန်မာပေါ်ကားလို့ပြောလိုက်တာနဲ့မြန်မာရုပ်ရှင်ဇက်ကားတွေအားလုံးမကောင်းဘူးလို့မဆိုလိုပါဘူးကောင်းတဲ့မြန်မာဇက်ကားတွေအများကြီးရှိခဲ့ပါတယ်ဥပမာခင်ပောင်ရင်ရဲ့ဘူအောင်နေပြန်လာပြီးဥဒုခရိုက်တဲ့ရဟန်းစားသောစွန်းတနတ်ကြော်ဟင်းတဲ့နေအောင်ပါတဲ့ပန်းမြိုင်လေကဥယင်မူသူ့မောင်နဲ့ခင်သန်းသူတို့ရဲ့ခုနှစ်ဆင်အလွန်အောင်လွင်တဲ့နွဲ့နွဲ့မှုတို့ရဲ့နေကြီးဖြာမအနှွေးသောကြောင့်ကျော်ဆွေနဲ့ဆန်စားတင်တို့တရုတ်ဆောင်ထားကြတဲ့ကျွန်တော်နဲ့ကိုဘကျော်နောက်ကျော်ဆွေနဲ့မြင့်မြင့်ခင်တို့ရဲ့ဖြည့်ရော့ခွေမင်းသားကြီးဝင်းဦးရဲ့တိမ်ဦးလီပြေမောင်းကိုစီနေအောင်နဲ့ခင်သန်းတို့တရုတ်ဆောင်ထားကြတဲ့ကြံမိုးဇက်ကားတွေဟာတကယ်အနှစ်သာရရှိခဲ့ကြပါတယ်ခင်မီစက်ကရိယာတွေမရှိလို့ဆိုတဲ့စင်ကြီးကိုနောက်ပိုင်းဒါရိုက်တာတွေကပေးနေကြပေမဲ့ဟိုးတော့ကဇက်ကားတွေဟာလည်းခင်မီစက်ကရိယာပစ္စည်းတွေမရှိဘဲနဲ့ကောင်းအောင်အနှစ်သာရရှိအောင်ရိုက်ကူးနိုင်ခဲ့ကြတာကိုအတူယူဖို့လိုပါတယ်ငါတူအဓိကကအလုပ်ပေါ်စေတနာထားဖို့နဲ့professional ပြီးတော့ဖို့ပြီးစလွယ်မလုပ်ပြဖို့ပတ်စံတစ်ခုတည်းကိုကြည်ပြီးငါးပွဲရငစားမချဖို့ပါလူမှုကွန်ရက်စာမျက်နှာပေါ်မှာလူနောက်တစ်ယောက်ကဖန်တရားတင်နေတဲ့မြန်မာဇကားတွေကိုလှောင်ပြောင်တယောထားတာဖတ်လိုက်ရတယ်သူရေးထားတာကိုလည်းဖတ်ကြည့်လိုက်ပါဦးကြော်ရဲအောင်ဒီအသက်ငယ်ခြင်းလင်သဘင်တုစွတ်ပါသည်ဒေါ်နွဲ့နွဲ့ဆန်းဒီဇကားတိုင်းသူ့သမီးကိုစင်ရဲသားနဲ့သဘောမတူပါတက္ကသိုလ်ဂွန်းပုံဒီဘယ်အချိန်ရောက်မှအကြောင်းပြမိမသိပါခင်မိုးမိုးနဲ့ခင်ဆိုးပိုင်တို့ဒီအမဲစိတ်ပုတ်ကြပါသည်အောင်ခိုင်သည်အမြဲတမ်းမကောင်းကြံ့နေတတ်ပြီးကြည်ဆိုးအိုင်စီသည်အမြဲတမ်းဆရာဝန်ဖြစ်နေတတ်ပါသည်လူကျန်းများသည်မျက်မှတ်အနက်တက်ထားကြပြီးတထေးများသည်မနက်မိုးလင်းလျင်ကော်ဖီနှင့်ကိတ်မုအမြဲစားကြပါသည်တဲ့ငါဖြင့်ဖတ်ပြီးရည်လိုက်ရတာကွာနောက်အားနည်းချက်တစ်ခုကငါတို့မြန်မာနိုင်ငံမှာကော်ပီရိုက်တတ်တတ်မှတ်မှတ်မရှိတာကိုအခွင့်ကောင်းယူပြီးဒါရိုက်တာချို့ကနိုင်ငံခြားဇက်ကားတွေကိုပေါ်ပေါ်တင်တင်ကူးချနေကြတာပါဇက်ကားတကားလုံးဇလန်းကြောယူပါမကဒိုင်အလော့တွေအပြင်အဝိအစားနဲ့ဇက်ကားကြော်ညာပုံတွေကိုပါမိတူထပ်ပြီးကူးနေကြတာရှက်စရာကောင်းလာပါတယ်။နိုင်ငံသားတွေသိရင်ငါတို့နိုင်ငံကအမှုပညာရှင်တွေအားလုံးကိုရောယောင်ပြီးအထင်မြင်သေးသွားမှာအသေးချပါပဲငါတို့။အနည်းဆုံးမြန်မာမှုပြုပြီးရိုက်မယ်ဆိုရင်လည်း credit လေးတော့ပေးတင်တယ်လို့ထင်ပါတယ်။ဥပမာ the transporter ဇက်ကားကိုမြန်မာက carry ဆိုပြီးကူးချထားတယ်။ the skin i left in ဆိုတဲ့ဇက်ကားကိုစက်တမမြောက်အခန်းဆိုပြီးပြန်ရိုက်တယ်။ lion ဆိုတဲ့ဇက်ကားကိုနှင်းစီဆိုပြီးမိတူကူးတယ်။အိန္ဒိယဇက်ကား9020တရဲကားကိုမြန်မာလူအတိအကျပြန်ရိုက်တယ်1980ခုနှစ်က Record West တိုးဆောင်ခဲ့တဲ့ပုံသဏ္ဍာန်အဝိစားနဲ့ဇကားကြော်ညာအတိုင်းမအေးပွင့်မြင့်မြင့်ဆန်းလမ်း30ဆိုပြီးပြန်ရိုက်တယ်။ဒီလိုမထုံမနှမ်းလှုပ်ပုံတွေကြောင့်မြန်မာဇကားတွေကိုပြိတက်ကအထင်မြင်သေးလာတယ်။မြန်မာပေါ်ကားတွေဆိုပြီးရှုံချလာကြတယ်။သူတို့နိုင်ငံမှာဇကားတကားရိုက်ရင်အချိန်ယူပြီးတေးသေးကြကြစူးစမ်းအထောက်ရိုက်ကြတယ်။ The Pianist ဆိုတဲ့ Oscar ဆုတွေအများကြီးရခဲ့တဲ့ဇကားထဲမှာအဓိကဇက်ဆောင်မင်းသားကဇကားရိုက်ရမှာတဘာဝကြသေးဖို့အထီးကျန်ဇက်ရုပ်ကိုပြည်ပင်စေဖို့လူတွေနဲ့ကင်းကွာပြီး3လလောက်အခန်းအောင်တယောက်တည်းနေခဲ့တယ်။ပိန်လီနေတဲ့ခန္ဓာကိုယ်ကိုရဖို့ပေါင်30လောက်ဝိတ်ချခဲ့ရတယ်။သူ့စူးစမ်းမှုဟာအရာထင်ပြီးအော်စကာဆုရခဲ့ပါတယ်။ပြီးစလဲမလုတ်တတ်တဲ့အလေးထားကိုငါတို့အတူယူကြရမယ်။အခုနောက်ပိုင်းငါတို့မြန်မာရုပ်ရှင်လောကမှာလည်းပြီးစလဲမလုတ်ပဲစေတနာထားအချိန်ယူပြီးကြိုးကြိုးစားစားအလုပ်လုပ်ခဲ့လို့သူ့ကောင်းမှုသူပြန်ရသွားတဲ့လူငယ်အမျိုးသမီးဒါရိုက်တာခရစ်စတီနာခီဆိုတာပေါ်လာတယ်။သူစူးစမ်းအချိန်ယူရိုက်ကူးခဲ့တဲ့ဥပယ်တမြင်နဲ့မုဒ္ဒရာခေါ်တန်ဇက်ကားဟာဝဲဝဲကွဲအောင်မြင်ခဲ့ပြီးမုဒ္ဒရာခေါ်တန်ဇက်ကားဟာနိုင်ငံတကာရုပ်ရှင်ပြပွဲမှာဆုနှစ်ခုရခဲ့တယ်။ဒေါ်ဆူစင်ထိုက်တို့ဦးဝင်းဖေတို့လိုရုပ်ရှင်အမှုပညာရှင်တွေအပါအဝင်အမှုပညာရှင်တွေတော်တော်များများနဲ့ပရိသတ်တွေကလည်းထောက်ခံအားပေးခဲ့ကြတယ်။မြန်မာရုပ်ရှင်တစ်ခေတ်ဆန်းလာပြီလားလို့မေးခွန်းတွေထုတ်တဲ့အထိအောင်မြင်ခဲ့တယ်။စေတနာထားပြီးတကယ်စူးစမ်းအထောက်ရင်ပရိသတ်တွေကလက်ခံအားပေးကြပါတယ်ဆိုတာတက်တည်ပြလိုက်တာလည်းဖြစ်ပါတယ်ငါတို့။ဒါကြောင့်အလုပ်ကို professional ပြီးပြီးသားသားလုပ်ဖို့စေတနာထားဖို့အချိန်ယူပြီးစူးစမ်းအားထုတ်ဖို့ပြီးစလွယ်မလုပ်ကြဖို့ပိုက်ဆံတစ်ခုတည်းကိုကြည့်ပြီးငါးပွဲရငစာမချဖို့လိုအပ်တဲ့အကြောင်းအကြံပေးရင်ဒီတစ်ပတ်ညီကုံချုပ်လိုက်ပါစေ။မင်းလည်းအစ်င့်တန်းမြင့်မြင့်မြမရုပ်ရှင်တွေကိုကြည့်ရှုနိုင်တဲ့ရုပ်ရှင်ချစ်သူပရိသတ်တယောက်အနေနဲ့ စန္ဒအမြန်ဆုံးပြေဝနိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါတယ်ကွယ်ချစ်လာစွာသောမင်းရဲ့အဘစန္နီဦး